2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတော့ပေါ်စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးသူရောဘတ်မူလာကဂရန်ဂျူရီအဖွဲ့တစ်ဖွဲ့ကိုဖွဲ့လိုက်ပြီးလို့ The Wall Street Journal ကရေးလိုက်တာကြောင့်ဒီစုံစမ်းစစ်ဆေးမှုအချိန်ရနေတဲ့သဘောတည်းရောက်ပါတယ်။ရာဇဝတ်မှုတစ်ခုကိုကျူးလွန်ထားသလားဆိုတာစမ်းစစ်ရေးအတွက်အထောက်အထားတွေကိုလေ့လာဖို့တက်တည်တွေကိုခေါ်ယူမေးမြန်းဖို့နဲ့မှတ်တမ်းအရာတွေကိုတောင်းယူကြည့်ရှုဖို့စုံစမ်းစစ်ဆေးသူတွေအစိုးရရှိနေတွေဟာဂျူရီအဖွဲ့တွေဖွဲ့စည်းလှုပ်ဆောင်နေရှိပါတယ်။ဒီအဆင့်ဟာဘယ်လိုစုံစမ်းစစ်ဆေးမှုမှာမဆိုအထူးအရေးပါတဲ့အဆင့်တစ်ဆင့်ဖြစ်ပါတယ်။ဂျူရီအဖွဲ့ဟာမကြသေးခင်သတင်းပတ်တွေအတွင်းကအလုပ်ငန်းတွေစတင်နေပြီဖြစ်ပြီးလအတော်ကြာဆက်လုပ်ကြမယ်ပုံရှိတယ်လို့ဂျာနယ်ကကြီးပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားနိုင်ငံအကြားဆက်ဆက်လှုပ်ဆောင်နိုင်ခဲ့ကြတဲ့အပေါ်မစ္စတာမူလာနဲ့သူ့ရှေ့နေတွေကစုံစမ်းစစ်ဆေးနေတာပါ။2016ခုနှစ်ဇွန်လကဒေါ်နယ်ထရမ့်ဂျူနီယာအပါအဝင်မဲဆွယ်စည်းရုံးရေးအဖွဲ့တွေကတခြားထိပ်တန်းတာဝန်ရှိသူတွေနဲ့ရုရှားရှိနေတဲ့ဦးတို့တွေ့ဆုံခဲ့တာနဲ့ဆက်ဆက်ပြီးစစ်ဆေးဖို့လဲဂျူရီအဖွဲ့ကဆင့်ခေါ်ထားပြီလို့ရိုက်တာသတင်းဌာနကရေးပါတယ်။အခုဆိုရင်ဒီဂရန်ဂျူရီအဖွဲ့ဖွဲ့ပြီးလှုပ်ဆောင်နေပြီမို့မစ္စတာထရမ့်မိသားစုရဲ့ဗန်နာငွေကြေးဆိုင်ရာမှတ်တမ်းတွေကိုလည်းတောင်းယူကြည့်ရှုလာနိုင်ခြင်းရှိနေပါတယ်။သူတို့ရဲ့ဗန်နာငွေကြေးပိုင်းကိစ္စတွေကိုမထိဖို့သမ္မတထရမ့်ကမူလကိုတတိပေးထားပါတယ်။